မြန်မာနိုင်ငံမှာတော့ကိုဗစ်မျိုးစိတ်ကွဲတဲ့တွေတွေ့ပြီးပြည်ပကဝန်လာသူတွေပေါ်စီးမြင့်တဲ့ကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ Omicron မျိုးစိတ်ကွဲတဲ့ BA.4 နဲ့ BA.5 တွေ့ပြီးသုံးပတ်ကြာမှာပြည်ပက၄ချောင်းနဲ့ဝန်လာသူတွေအနေနဲ့တနင်္လာနေ့ကနေစပြီးမဝင်ခင်နှစ်ပတ်ကျော်မှာကာကွယ်ဆေးအပြည့်ထိုးထားပြီးဖို့နဲ့နှစ်ရက်မတိုင်ခင်မှာကိုဗစ်မရှိကြောင်းစစ်စစ်ချက်ပြရတော့မှာပါ။တကဘာလုံးမှာတုံနေတဲ့ကာကွယ်ဆေးမျိုးစုံကိုအတိမတ်ပြုစီးရင်ထဲမှာဖော်ပြထားပြီးစစ်စစ်ချက်တွေအတွက်လည်းတခွဲခန်းစစ် RT-PCR အပြင်ကိုယ်တိုင်စစ်နိုင်တဲ့အမျက်စစ်ကရိယာ RT-T နဲ့စစ်တာကိုလည်းဩဂတ်စ်လ1ရက်ကစမယ်ဒီစီးမြင့်တဲ့မှာအကျိုးဝင်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ကာကွယ်ဆေးထိုးထားတာနဲ့ကိုဗစ်ကင်းဆေးစစ်ချက်တွေမပြနိုင်တဲ့မြန်မာနိုင်ငံသားတွေကိုတော့ကယ်ဆယ်ရေးလေယာဉ်တွေနဲ့ဝင်ခွင့်ပြုထားပြီး3ရက်အစွာလာကန့်သတ်ထားကနှစ်ချိန်ဆေးစစ်မယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ထုတ်ပြန်ချက်တစ်ခုမှဆက်ဖော်ပြထားပါတယ်။ဒါ့အပြင်နိုင်ငံသားတွေအတွက်တော့မြန်မာအာမခံလုပ်ငန်းကကိုဗစ် -19 ဆိုင်ရာကျန်းမာရေးအာမခံဝယ်ထားဖို့ပြဖို့လိုပြီးရိုးရိုးလေးနဲ့ဝင်လာသူအားလုံးကတော့မြန်မာပြည်ရောက်မှချက် 15,000 ပေးကအမြဲစစ်ကရိယာ RTD နည်းနဲ့စစ်တပ်ခံရမှာဖြစ်ပါတယ်ခင်ဗျ။